American ပြည်ထောင်စုအနေနဲ့ခတိပြုထားတဲ့အတိုင်းမြန်မာနိုင်ငံရဲ့ဖြစ်ထွန်းတိုးတက်မှုတစ်ချက်ချင်းပေါ်မှာလောက်ရတစ်ခုချင်းစီလိုက်တုံ့ပြန်ကင်တွယ်နေတယ်လို့နိုင်ငံညာရေးဌာနအဆင့်မြင့်ရရှိသူကပြောပါတယ်ဒီလိုဖြစ်ထွန်းမှုတွေနောက်ကျောင်းပြန်လှည့်သွားရင်လည်းအေးအေးယူမှုလျှော့ပေါ်ထားတာတွေကိုချက်ချင်းဆိုသလိုပဲပြန်လည်တင်းချက်ပစ်လိုက်နိုင်တဲ့အနေအထားမှာအသင့်ရှိနေတယ်လို့လည်းဆိုပါတယ်အခုအချိန်ညကတော့ American ပြည်ထောင်စုအနေနဲ့မြန်မာလူထုအပေါ်အကူအညီတွေထိတိရရောက်ပေးနိုင်တော့မှာဖြစ်တယ်လို့လည်း American တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကိုသားညုံကပြည့်ပြည့်စုံစုံတင်ပြမှာပါရှင
်မနေ့ကပြုလုပ်တဲ့ American လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့မြန်မာရေးကြားနာမှုမှာအမေရိကန်ပြည်အောင်စုအစိုးရဘက်ကပုဂ္ဂိုလ်တွေတက်ရောက်ပြီးတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေမျှော်မှန်းထားချက်တွေကိုလွှတ်တော်ကတာဝန်ရှိသူတွေကိုရှင်းပြသွားတာပါအထူးဖြစ်တော့ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကြောင့်အမေရိကန်ပြည်အောင်စုရဲ့မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတွေဘယ်လိုမျိုးရှစ်ဆက်ဆောင်ရွက်သွားမလဲဆိုတာနဲ့ပတ်သက်လို့အထက်လွှတ်တော်ကနေပြီးတော့အမေရိကန်အစိုးရဘက်တာဝန်ရှိသူတွေနဲ့မြန်မာရေးကြွမ်းကျင်သူတွေကိုခေါ်ယူကြားနာဆက်ဆီးမေးမြန်းတဲ့ပွဲဖြစ်ပါတယ်လက်ရှိဒီအစိုးရပိုင်းအနေနဲ့ကတော့ဂရီးပြူထားတဲ့အတိုင်းပဲမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုတွေအပေါ်မှာဒီအရေးယူထားတာတွေကိုတဆင့်ပြီးတဆင့်ရှော့ချသွားပြီးတော့ပြုပြင်ပြောင်းလဲမှုတွေအရှင်ဟုန်ကောင်းလာရေးပြူပေါင်းဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနအာရှပစိဖိတ်ဆိုင်ရာဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးဂျိုးဆက်ဘျွန်းကပြောပါတယ
် The past year we have responded to change in Burma with increased outreach and concrete actions.During Secretary Clinton's historic visit to Naypyidaw
ပြီးခဲ့တဲ့နေ့ကစပြီးမြန်မာနိုင်ငံအပြောင်းလဲတွေပေါ်မှာအခိုင်အမာအခြေအနေတွေနဲ့ကျွန်တော်တို့တုံ့ပြန်ဆက်ဆံခဲ့ပါတယ်2017ကုန်ပိုင်းနိုင်ငံသားရေးဝန်ကြီးကလင်တန်ရဲ့သမိုင်းဝင်မြန်မာနိုင်ငံခရီးစဉ်အတွင်းမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုထောက်ခံကြောင်းနဲ့လောရက်တစ်ခုချင်းစဉ်အပေါ်မှာမဟာဗျူဟာကြကြတုံ့ပြန်သွားမယ်ဆိုတာရှင်းရှင်းလင်းလင်းချပြခဲ့ပါတယ်မူရစေဝါတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်မှုတွေပြန်လုပ်ခဲ့ပါတယ်ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံနဲ့ကြံခဲ့တဲ့ American City ရုပ်အလောင်းရှာဖွေမှုတွေပြန်လုပ်ခဲ့ပါတယ်။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့လေးလာအကဲဖြတ်အဖွဲ့တွေမြန်မာနိုင်ငံသွားရောက်မဲ့ကိစ္စထောက်ခံသွားမယ်ဆိုတာကတိပြုခဲ့ပါတယ်။ဇန်နဝါရီလအတွင်းနိုင်ငံရေးအကျဉ်းသား250ကျော်ပြန်လွတ်လာပြီးတဲ့နောက်ပိုင်းမှာတော့နှစ်နိုင်ငံတန်အမတ်ကြီးအဆင့်ပြန်ထားမယ်လို့ကျွန်တော်တို့ကြေညာခဲ့ပါတယ်။ဂျားဖြတ်ရွေးကောက်ပွဲအခြေအနေကိုတုံ့ပြန်တဲ့အနေနဲ့ April 4ရက်နေ့မှာတော့နိုင်ငံသားရေးဝန်ကြီးကလင်တန်ကနောက်ထပ်ခြေလှမ်းအဆင့်တွေကိုကြေညာသွားပါတယ်။အဲ့ဒီအထဲမှာမြန်မာနိုင်ငံမှာ USAID ရုံးပြန်ထားမယ်ဆိုတာနဲ့ UNDP ရဲ့ပုံမှန်အစီအစဉ်လုပ်ငန်းတွေကိုထောက်ခံသွားမယ်ဆိုတာပါဝင်ပါတယ်
။ American ပြည်သူအနေနဲ့မြန်မာနိုင်ငံပေါ်မှာစီးပွားရေးအရာပိတ်ဆို့ရေးယူမှုတွေကိုလျှော့ချဖို့ပြင်ဆင်ဆောင်ရနေပေမဲ့လူပုဂ္ဂိုလ်ချို့နဲ့လုပ်ငန်းအဖွဲ့ချို့ပေါ်မှာပြစ်မှတ်ထားပြီးတော့ရေးယူမှုတွေကိုတော့ဆက်ပြီးတော့ထားမှာဖြစ်ပါတယ်။အစိုးရအဖွဲ့နဲ့လွှတ်တော်အတွင်းကပြုပြင်ပြောင်းလဲလူလားသူတွေကိုတော့တူးချင်းလိုက်ရေးယူမှုတွေကိုပြန်လည်လျှော့ပေးထားပါတယ်။ဒါပေမဲ့လည်းအလှည့်ပြောင်းတစ်ခုခုမှာတင်းနိုင်လျှော့နိုင်တဲ့လုပ်ပိုင်ခွင့်ကိုတော့ American စွရပိုင်းကတောင်းယူထားတယ်လို့ American ဗန်နိုင်ဝန်ကြီးဌာနနိုင်ငံရေးချပန်ဆိုင်မှုထင်းချို့ရေးဆိုင်ရာညွှန်ကြားမှု Adam Subin ကပြောပါတယ
် And we are now preparing to take additional steps with regard to new investment and financial services.
ဒီနည်းမျိုးနမှုနဲ့ငွေကြေးဝန်ဆောင်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့နောက်ထပ်အဆင့်တွေလှမ်းဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီး Clinton ပြောထားသလိုဒီခြေလှမ်းတွေဟာအရေးယူမှုအားလုံးကိုရုပ်သိမ်းလိုက်တဲ့သဘောမဟုတ်ပါဘူး။အရင်စေဆိုးရရဲ့အပေါင်းအသင်းနှီးဆက်သူတွေနဲ့လုပ်ငန်းအဖွဲ့အစည်းတွေပေါ်ပြစ်မှတ်ထားအရေးယူထားမှုတချို့ဆက်ထားရှိမှာပါ။အရေးယူတန်ခတ်တဲ့ဥပဒေရဲ့လုပ်ငန်းသဘောပေါင်းကိုပြုပြင်သားအောင်လည်းလုပ်ထားပါတယ်။မြန်မာနိုင်ငံကတိုးတက်ဖြစ်ထွန်းမှုတွေနောက်ပြန်လှည့်ပြီးဆိုတာနဲ့ကျွန်တော်တို့မှာအခုလိုလျှော့ပေးထားတာတွေကိုပြန်လည်အရေးယူနိုင်တဲ့လုပ်ပိုင်ခွင့်လည်းရှိထားပါတယ
်။အခုလိုအရေးယူမှုတွေလျှော့ပေးတာဟာမြန်မာလူထုနဲ့မြန်မာခေါင်းဆောင်ပိုင်းတွေကပြုပြင်ပြောင်းလဲအင်အားစုတွေကိုအားပေးအကူအညီပေးနိုင်မှုဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုအခြေအနေကြောင့်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာကူညီရေးအဖွဲ့ USAID အနေနဲ့ဒီမြန်မာလူထုအတွက်ထိထိရောက်ရောက်တိုက်ရိုက်အကူအညီဆောင်ရွက်ပေးနိုင်မယ့်အနေအထားရှိလာတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးတမ်မတ်ကြီး Nisha Biswal ကပြောပါတယ
်။ We plan to have a mission director in country by the fall of this year and a fully staffed mission in place.
မြန်မာနိုင်ငံထာနေကူစလေကိုအခုနှစ်နှောင်းပိုင်းမှာခံထားဖို့ရှိတယ်လို့နောက်နှစ်ညွှန်ကြရင်တော့လုံငန်းစီစဉ်တွေအလုံးပြန်ဆဖို့ရှိပါတယ်။ဒါကြောင့်မြန်မာပြည်သူတွေကိုတိုက်ရိုက်အကူအညီပေးနိုင်မယ့်အခြေအနေတွေရှိလာတော့မှာပါ။မြန်မာရပ်ဖွဲ့လူမှုဖွဲ့စည်းတွေကိုတိုက်ရိုက်အကူအညီထောက်ပံ့နိုင်မှာပါ။မြို့သားရင်ကြားစီအေးလုံငန်းတွေကိုလည်းအကူအညီပေးနိုင်မှာဖြစ်တယ်လို့လူနည်းစုတိုင်းရင်းသားတွေအပါအဝင်လူအချက်တွေရှိနေတဲ့အစုဖွဲ့စည်းတွေကိုလည်းဆက်ပြီးအကူအညီသွားနိုင်မှာပါ။အစိုးရဖွဲ့တွင်နဲ့အစိုးရပြင်ဘက်ကပြုပြင်ပြောင်းလဲလူလာတဲ့အစုဖွဲ့တွေကိုထိစပ်ကူညီသွားနိုင်မှာဖြစ်တယ်လို့အထူးသဖြင့်ဒီမိုကရေစီအုပ်ချုပ်ရေးအတွက်စွမ်းဆောင်ရည်မြင့်တက်လာဖို့အပြည့်ကူညီသွားနိုင်မှာပါတခြားလူရှင်အတိုင်းဝိုင်းတွေနဲ့လည်းထိထိရောက်ရောက်ဆက်ဆက်လုပ်ကိုင်သွားနိုင်မယ့်ပြင်အရေးကြီးဆုံးကတော့အခုဖြစ်ထွန်းလာတဲ့အခြေအနေအစ်ပေါ်မှာမူတည်ပြီးဒီအကူအညီလုပ်ငန်းတွေကိုကျမတို့ပိုးပြီးကြီးကြပ်ကူကယ်ခွင့်ရရှိလာမယ့်အချက်ပဲဖြစ်ပါတယ်
အခုဒီအထက်လွှတ်တော်ဂျာနာစစ်ဆေးမှုကိုဦးဆောင်ပြုလုပ်သူကတော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးအရှပစိဖိတ်ဒေသဆက်ကော်မတီဥက္ကဋ္ဌမစ္စတာဂျင်ဝက်ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံအပြောင်းလဲကိုနောက်ခံမတူညီတဲ့ခေါင်းဆောင်နှစ်ဦးကအဓိကမောင်းနှင်နေတယ်လို့သူရဲ့အမြင်ကိုဒီဂျာနာပေါ်မှာပြောသွားပါတယ
်။ Burma's movement toward democratic governance has been propelled by two leaders. I'm Aung San Suu Kyi and President
မြန်မာနိုင်ငံဟာဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုကူးပြောင်းမှုခေါင်းဆောင်နှစ်ဦးကနေပြင်ဆင်ဆောင်ရွက်နေပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့နှစ်ဦးဖြစ်ပါတယ်။သူတို့နှူးဟာနောက်ခံတပိုင်းကြောင်တွေ့ကြုံမတူကြပါဘူး။နောက်ခံနေမတူညီကြရင်မဲ့လေဒီခေါင်းဆောင်နှူးကတိုင်းပြည်ကိုဒီမိုကရေစီနိုင်ငံဖြစ်ဖို့အတူတကွဆောင်ရွက်နေကြပါတယ်။သူတို့နှူးရဲ့တိုင်းပြည်အတွက်ပေးဆပ်မှုနဲ့ရည်စွမ်းတက်တည်တွေကိုကျွန်တော်တို့လေးစားပါတယ်
။မြန်မာပြည်အခုလိုလွှတ်တော်ကြားနာမှုတွေဟာအမေရိကန်လွှတ်တော်နှစ်ရအနေနဲ့မြန်မာနိုင်ငံပေါ်မှာပိတ်ဆို့ရည်မှုတွေကိုဘယ်လိုဆက်ပြီးတော့ရှေ့ဆက်ကင်တွယ်မလဲဆိုတာအဖြေထုတ်နိုင်အောင်လို့အများပြည်သူရှိမှဒီသက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေနဲ့မြန်မာပြည်ကျွမ်းကျင်သူတွေကိုမေးမြန်းကြားနာတဲ့ပွဲဖြစ်ပါတယ်။ဒီရေးယူမှုတွေကိုအမေရိကန်လွှတ်တော်နှစ်ရက်ကနေပြီးတော့ဥပဒေဖြစ်နဲ့တည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒါ့အပြင်လည်းလက်ရှိအဖြစ်အမေရိကန်ဆွေးနွေးပိုင်းကနေပြီးတော့လွှတ်တော်နဲ့ညှိပြီးတော့မြန်မာနိုင်ငံရဲ့တူးတက်မှုအနေထားလိုက်အဲ့ဒီဥပဒေပြဋ္ဌာန်းချက်တွေကိုတစ်ချက်ချင်းယာယီရှော့ပေါ့ဆိုင်းငံ့ပေးနေတာလို့သတ်မှတ်လို့ရပါတယ်ခင်ဗျာ။